မကဆုမမရှင်စစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေနဲ့ကုညီလုံးဆောင်ပေးနေသူတွေကဘလို့ပန်ကြားကြသလဲဆိုတာပြောပြပေးချင်ပါတယ်ရခိုင်လက်နက်ကိုင်တပ် AA နဲ့မြန်မာဆိုရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာတာနှစ်ချီလာပေမဲ့အခုချိန်ထိစည်ရဲတင်းမာနေဆဲဖြစ်ပြီးလက်တလုံးမှာကိုရခိုင်ပြည်နယ်ရသေးတော်မြို့နယ်တဲ့တပ်စစ်ကြောင်းတွေကနယ်မြေရှင်းလင်းရေးလုပ်မှာဖြစ်လို့ချေးရွာတွေထဲမှာမနေဘဲခိတ္တရှောက်တိတ်နေကြဖို့ရခိုင်ပြည်နယ်အစိုးရလုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကရက်ွက်ချေးရွာအုပ်ချုပ်ရေးမှုတွေကိုအကြောင်းကြားထားပြီးတဲ့နောက်မှာဒေသခံပြည်သူထောင်နဲ့ချီတိတ်လျှောက်ထွက်ပြေးနေကြရပါတယ်အခုချိန်ထိရသေးတော်မြို့နယ်ကြောက်တန်းချေးရွာအုပ်စုချေးရွာပေါင်း43ရွာကရွာသူရွာသားတွေတင်းရှောင်ဖက်ပြေးလာနေကြပြီးသူတို့လိုအပ်ချက်တွေကိုလိုက်လံကူညီပေးနေတဲ့ရသေးတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကအခြေအနေကိုပြောပြပါတယ
်ကိုတိုက်ပွဲဖြစ်တဲ့နေရာကတော့တော်တော်များများဖက်ပြေးလာတာတွေကိုတွေးနေရပါတယ်ဥမာနင်းဆက်ရချေးရွာတွေကိုဖြေးကြတယ်နောက်တစ်ခါရသေးတော်မြို့ကိုဖြေးကြတယ်အကုန်လုံးလိုလိုပဲရော်တိုင်းလိုလိုပဲပေါ့နော်သူတို့ဖက်ပြေးလာကြတာကိုတွေးရပါတယ်ခုဆိုရင်ဒုက္ခတွေအများကြီးကိုကြုံတွေ့နေရတာတွေးရပါတယ်ဒီတရဝန်ထုတ်ပြန်ထားတဲ့စာမှာဒီပြည်သူတွေကချေးရွာသူချေးရွာသားတွေကဒေသခံတွေကခက်ပြေးလာမယ်ဆိုတာလေသူတို့ကြိုတင်ပြီးပြီးသားပါအဲ့ဒါကြောင့်သူတို့ရဲ့တော်ရည်လာရေးစာဝတ်နေရေးလုံခြုံရေးကိုလည်းအစိုးရတရက်အနေနဲ့တာဝန်ယူပြင်းနေလို့ကျွန်မပြောချင်ပါတယ်
ရတလောမှာရသေးတော်မျိုးနဲ့တွင်တိတ်ရှောက်ထွက်ပြေးလာတဲ့သူတွေနောက်ရွာတွေထဲမှာတက်ကြည့်ရွယ်ဦးတွေနဲ့ကလေးငယ်တွေပိတ်မိနေတဲ့သူတွေကိုတွားရောက်ခေါ်ဆောင်နိုင်အောင်ကူညီကယ်ဆယ်ရေးအဖွဲ့တွေကဝိုင်းဝန်းကြိုးပမ်းနေကြတယ်လို့အနောက်တကားဒေသကူညီဆောင်ရှောက်ရေးအဖွဲ့ခေါင်းဆောင်ဦးအောင်ထေးကပြောပြပါတယ
်လောလောဆယ်အဲ့ဒီတင်သာဆိုတဲ့မင်းရှုခံရတဲ့ရွာမှာရောက်30လောက်ပိတ်မိနေခဲ့တယ်ဆိုတော့အဲ့ဒီဒေသခံတွေကလည်းတောင်းကြလို့ကျွန်တော်ဒီရသေးတော်မှာမြေယူဒေသဖွံ့ဖြိုးရေးဖွဲ့ဆိုတာရှိတယ်အဲ့ဒီမြေယူတေသာဖွံ့ဖြိုးရေးအဖွဲ့ကနေပြီးတော့ဥဆောင်ပြီးတော့တော်ပြီးတော့အကူအညီပေးပြီးတော့အဲ့ဒီလူတွေကယ်ထုတ်နေတယ်ဒီနေ့မနေ့ပေါ်ကြတယ်အဲ့ဒါအမှန်တကယ်အဲ့ဒီမှာမနေနိုင်ဘူးဆိုနေနိုင်တဲ့နေရာတွေကိုအစီအမံပေးရမယ်ဆိုတဲ့ဟာလို့ဝေဖန်ကြတာပေါ့နော်ဦးကဆဲချင်းထေခန့်တယ်ဆဲချင်းကိုဝင်တိုက်တယ်အဓိကအခက်ကတော့နေရေးပေါ့နော်လောလောဆယ်တော်ဖြစ်တယ်လို့ရတဲ့နေရာမှာနေရတဲ့အခြေအနေမျိုးဖြစ်နေတယ်ဦးချင်းကမိုးကလည်းတအားယောနေတယ်ဒီရခိုင်မှာ
ရခိုင်ပြည်နယ်အတွင်းမှာစစ်မီးတွေငြိမ့်နိုင်မှုအလားအလာမျှော်လင့်ချက်နိုင်ငံရေးနည်းလမ်းတွေနဲ့ဖြည့်ရှင်းနိုင်မှာမလားဆိုတဲ့ပေါ်မှာရခိုင်မျိုးသားကောင်စီရဲ့တွေ့မှုဥထုံးစော်ကအခုလိုတုံ့တက်ပါတယ်
အခုရေတဲ့တော်မျိုးနယ်မှာရခိုင်ပြည်နယ်စိုးရရဲ့နေလုံဝန်ကြီးကနေပြီးတော့ပါအစထုတ်တဲ့ကိစ္စကတော့သူတို့ကျူးလွန်တဲ့ဖြက်လေးဖြက်မဟာဗျူဟာစီမံကိန်းအောက်ကလူခွင့်ရေးချိုးဖောက်မှုတွေစစ်ရာဇဝတ်မှုတွေတော့လူသားဖြစ်တည်မှုကိုချိန်ချောင်းနေတဲ့ရာဇဝတ်မှုတွေကိုဒီအကာအကွယ်ယူလို့တဲ့သဘောနဲ့လုပ်တယ်လို့ကျွန်တော်တို့မြင်ပါတယ်နောက်ပြီးတော့2008ခုနှစ်ကြီးပုံအခြေခံဥပဒေကိုသူကစာကွယ်ရတယ်ဆိုတော့အခြေခံအောက်မှာသူလောက်တာဖြစ်တယ်နော်ဒီနေ့ဘာကြောင့်ဖြစ်ဖြစ်လဲဆိုရဲအကြောင်းကြီးခံကတော့ရိုးရိုးချင်းချင်းလေးပါပဲဒီငိမ့်ချတဲ့နီးနဲ့အဖြစ်ချလို့တဲ့အခါမှာနော်ဓာတုယူတူဂုံတိုက်ခါရှိမှုလို့ပုံမှာအခြေခံပြီးတော့မှလောက်တာမဟုတ်တဲ့အတွက်ဒီလိုမျိုးဘေးထွက်ဆိုးကျိုးတွေဖြစ်လာတယ်ပေါ့နော်လက်နက်ကန်တော်လိုင်းရဲ့အဖွဲ့အစည်းတွေကိုဒီတပ်မတော်ကဓာတုယူတူဂုံတိုက်ခါရှိစွာနဲ့နော်ဆက်ဆံတဲ့ပြုမှုတဲ့ပြုမှုမျိုးမလုပ်တဲ့အတွက်ဒီနေ့စစ်ပွဲတန်တရားမှာကျွန်တော်တို့လည်နေရတယ်ဒီတပ်မတော်ရဲ့နော်နိုင်ငံရေးဆန္ဒတကယ်ရှိတယ်ဆိုလို့ရှိရင်ဒီပြဿနာကနေပြီးတော့မှနှွေးပညာချင်းဖြည့်ရှင်းလို့ရတဲ့ပြဿနာလို့မြင်ပါတယ
်။ရခိုင်ပြည်နယ်တွင်းကစည်ရေးပြဿနာတွေကိုလွှတ်တော်ကနေတစ်စီဖြည့်ရှင်းနိုင်အောင်လွှတ်တော်ကိုယ်စားလှယ်ဒီဘက်ကလည်းစ조사သွားမယ်လို့ရခိုင်အမတ်ဒေါက်ခင်စောဝေကပြောပါတယ်
။အခုကျွန်မတို့လွှတ်တော်သက်တမ်းမှာလည်းအရေးကြုံတာလေဆိုရင်တော့ကျွန်မတို့ရခိုင်အမျိုးသားပါတီအနေနဲ့ရောလွှတ်တော်အနေနဲ့ရောကျွန်မတို့ကိုယ်စားလှယ်အနေနဲ့ရောဟိုသူတို့ဘောဘလို့ကူညီရမလဲဆိုတာကိုတော့ကျွန်မတို့စီစဉ်ချဖို့တော့ကျွန်မတို့ရှိပါလိမ့်ရှင်။နောက်တစ်ချက်ကလည်းဟိုဒီစာထုတ်တဲ့အပေါ်ကိုကျမတို့ကတော့တော်တော်လေးစိတ်မကောင်းဖြစ်မိနေ။အဲ့တဲကြောင့်ကျမတို့ကတော့ဒီပြည်သူနဲ့ထပ်တူခံစားနေရပါတယ်။အဲ့တဲကြောင့်ကျမတို့လွတ်တော်ကိုယ်စားလှယ်အနေနဲ့ညီငယ်ကိုအမြန်ဆုတ်လုပ်ကြပါ။တိုက်ပွဲတွေကိုဟိုရက်ဆိုင်ပေးပါ။အခုချင်းဒီ COVID-19 ရောဂါလည်းဖြစ်နေပါတယ်။အဲနောက်တစ်ခါရွေးကောက်ပွဲလည်းနင်းနေပြီဖြစ်တဲ့အတွက်နော်။ဒါတွေကိုနှုတ်ဦးနှစ်ဖက်ကပေါ့နော်။တွေးဆုံညီငယ်အဖြစ်တစ်ခုချာပြီးတော့နော်ညီချင်းရဲ့ဖက်ကိုဥတည်ပြီးကောဖို့အတွက်တော့ကျမအနေနဲ့ဒီနေရာတိုက်တုံးပြီးပြောချလိုပါရှင
့်ရခိုင်ပြည်နယ်အတွင်းစစ်ဖြစ်နေတဲ့မြို့နယ်တွေမှာဇွန်လစောပိုင်းအထိစစ်ရှောင်ပြည်သူပေါင်း 36,400 ကျော်အထိရှိခဲ့သလိုလက်တလော AA နဲ့မြန်မာဆိုရတပ်တို့ကြားတိုက်ပွဲတွေအပြင်နေသားဆောင်ရဲစခန်းတွေကိုတိုက်ခိုက်တာပြီးလည်းရှိထားပါတယ်အခုချိန်ထိကတော့ရခိုင်ပြည်နယ်မြောက်ပိုင်းလက်နက်ကိုင်ပြည်ပခါတွေအရှိန်ရော့သွားမဲ့အရေးလက္ခဏာတော့မတွေ့ရသေးပါဘူးရှင်ကျွန်မဆုမွန်ပါ